ပြင်းပြင်းနဲ့လေးကေကော့ဒေသမှာတိုက်ပွဲတွေကြောင့်တပြစ်တင်းရှောင်နေခဲ့ရတဲ့ဒေသခံတွေဟာထိုင်းမြန်မာနယ်စပ်မှာဆက်လက်နေထိုင်နေကြရပြီးတော့တလားကြတဲ့အိမ်မပြန်နိုင်သေးပဲအခက်အခဲတွေဖြစ်နေကြတယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်အပြစ်ဆုံးကတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကတင်ပြပေးပါလိမ့်မယ
်ပြင်းပြင်းနဲ့မြောက်ရီခရိုင်တွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာဖြစ်နေတဲ့တိုက်ပွဲတွေငြိမ်သက်သွားပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်သေးပဲတောင်ရင်းမြစ်တစ်လျှောက်မှာနေထိုင်နေရဆဲဖြစ်ပါတယ်စစ်ပေးကြောင့်အိုးအိမ်တွေပျက်စီးတာအပြင်လုတ်ကင်စားတောက်ဖို့အတွက်ခက်ခဲကုန်တာသူတို့ရွာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားတာကြောင့်ပါနေရာမပြောင်းရဲကြပဲတောင်ရင်းမြစ်နီးမှာလူရေ 9,000 လောက်ကနေထိုင်နေကြဆဲဖြစ်တယ်ဆိုပြီးဒုက္ခသည်တွေကိုသာတော်ရေးအကူအညီပေးနေသူတူကပြောပြပါဗျ
။တောင်ကြီးကတခြားဒီလက်ကောက်ကင်းမှာတော့ဒီမှာတော့1450လောက်ရှိတယ်။တို့ကအဓိကဆုံးလူကြီးကဘဟိကလောနောက်ပြီးတော့ team of aki အဲ့ဒါကပြည်တာပြည်များ။တောင်ကြီးဟိုဘက် email ပန်တို့မတော်ကလေးဘာလဲတခြားကလူရှိနေတယ်။ဆက်လာကြည့်ရအဲ့မှာလည်း1000ရှိတယ်ပြည်ရ။ဟောနောက်ပြီးတော့တောက်ခတ်တို့ဟိုဘက်ဝန်ဒီတို့ဗတ်ကြောမှာတခါတဲ့ခေါင်းနှမ်းကြုံရှိပြီးတယ်။ဟောနော်အဲဒီတစ်ချက်ပါတော့ဆက်ကြတခါတဲ့9000လောက်တော့အရှိနေတရတယ်။ဟိုတိုက်ပွဲလည်းနေနေတယ်ဟိုပြန်လို့တော့ရတယ်ပေါ့နော်ဒါပေမဲ့လည်းအိုးအိမ်ကမရှိတော့ဘူးနောက်လုံးစားကန်စားလည်းမရှိတော့ဘူးဆိုတော့တောင်းတောင်းပြန်ရေးကြအောင်အခုကလာလုံးစားကန်စားအဆင်ပြေပြီးနောက်ပြီးတော့ဒီလေလောက်ကားတော့မှာဆိုတော့ပြိဿာကြီးရှိကြအောင်ပြိဿာကြီးကဒီဘက်မက်ကောက်ကင်းနွားကြတယ်မလားထင်ရတယ်အများကြီးပဲအကျိုးရောမာရီအဖြစ်ပြီးတော့
ထိုင်းဘက်ကမြန်မာလူသမားတွေမြန်မာမိသားစုတွေကမြန်မာဘက်ချမ်းတောင်ရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေတဲ့ဒုက္ခသည်တွေကိုစားတောက်ရေးကူညီပေးတာတွေရှိပေမဲ့အခုတလခွဲလောက်ကြာတဲ့အချိန်မှာတော့အကူအညီပေးတဲ့အလူရှင်တွေနည်းလာတာကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ
်ဒုက္ခသည်တွေရောက်တဲ့အချိန်မှာတော့အခုကဟိုလူရည်တွေကလည်းအဖြစ်ကြီးနေသွားတာပေါ့နော်အခုဒီဘက်မှာဆိုရင်အလူရှင်တွေမရှိတော့ပဲရှိသွားတော့တခြားတဲ့ခြေတွေကဒီလန်လူရနဲ့ခမင်းတုတ်တွေအပီးအစိုးရလည်းဖြတ်ထားတဲ့အပီးနဲ့လည်းအားကိုးပြီးတော့မြှော်နေရပါတော့ဆိုတော့လပူးတဲ့သူမရှိသူတို့ကလည်းဝယ်စားဖို့လည်းမတန်ဘူးနောက်ပြီးတော့ဆိုင်ရှားပြုစားဖို့လည်းမဖြစ်ဘူးဒီခါကျတော့သူတို့မှခက်ခဲတော့အများကြီးရှိနေတယ်အလူရှင်တွေပဲအားကိုးနေရတယ်အခုချိန်မှာတော့အလူရှင်တွေကမရှိတော့ဘူးဒါကနေသွားပြီးဖြစ်တယ
်ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရနယ်မြေတွေမှာလက်တလောတိန့်ဆောင်နေရတဲ့စစ်ပေးရှောင်ဦးရေအစ်စ်9000ကျော်တိုးလာခဲ့ကြောင်း KNU သတင်းနဲ့ပြန်ကြားရေးကဇန်နဝါရီလ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့စစ်ပွဲတွေငြိမ်သက်နေတာနှစ်ပတ်ခန့်ရှိပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေကတော့နေရက်မပြောင်းရဲကြသေးသူအများအပြားရှိနေဆဲဖြစ်ပါတယ်ရှင်။